အာရှပစိဖိတ်ဒေသမှာသတင်းမီဒီယာပေါ်ဖိနှိပ်မှုအခြေအနေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်နိုင်ငံရေးဆက်ကော်မတီမှကြားနာရမှာမြန်မာနိုင်ငံအခြေအနေတွေကိုလည်းအလေးထားပြောဆိုသွားပါတယ်။မြန်မာနိုင်ငံအပါအဝင်အရှေ့အာရှနဲ့ပစိဖိတ်ဒေသဟာသတင်းမီဒီယာတွေပေါ်ဖိနှိပ်မှုမှာထိတ်ဆုံးလာနေရယူနေတယ်လို့လည်းအာရှဒေသလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နေပေါ်ဖိနှိပ်မှုဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ထုတ်ကကျန်းနာပွဲမှာဥဆောင်ခဲ့တဲ့ဒီမိုကရက်လွတ်တော်ကိုယ်စားလှယ်အက်ဒွတ်မာကီကပြောဆိုလိုက်ပါတယ်
Unfortunately, today the Asia-Pacific region is leading the world in efforts to restrict freedom of expression. China, Burma, and Vietnam were among the top 5 worst jailers of journalists globally.
ဒီနေ့ချိန်မှာလောလောဆယ်ထုတ်ပေါ်ပြောဆိုခွင့်တွေကိုဖိနှိပ်မှုတွေမှာအာရှပစိဖိတ်ဒေသကဘာမှာဥဆောင်နေပါတယ်။တရုတ်မြန်မာဒီနေ့နိုင်ငံတွေဟာဒေသမားတွေကိုဖမ်းဆီးထားတဲ့အစိုးရနိုင်ငံတွေနဲ့ထိတ်ဆုံးတာရှိနေပါတယ်လို့အမေရိကန်ထက်လွတ်တော်အရှေ့အာရှပစိဖိတ်ရေးရာနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးမူဝါဒဆိုင်ရာနိုင်ငံကြရေးဆက်ကော်မတီကထက်လွတ်တော်မှကပြောဆိုသွားတာပါ။တရင်းမီယာကိုဖိနှိပ်မှုတွေစင်စါဖြတ်တောက်မှုရာဒီမိုကရေစီလွတ်လပ်ခွင့်တွေပေါ်တိုက်ခိုက်မှုဖြစ်နေလဲပြောဆိုသွားပါတယ်။ဗိုလ်ထုတ်ကကြားနာပွဲမှာထွက်ဆိုခဲ့ကြတဲ့ဖိလစ်ပိုင်နိုင်ငံက2021ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်မာရီယာရက်ဆာဝါရှင်တန်ချီဆိုင်ဖရီးဟောက်စ်အဖွဲ့ကဆာကုတ်နဲ့ဟောင်ကောင်ဝက်ချ်မူရာရီယာချန်ပီဂျူအီဆူတို့ကလည်းမြန်မာနိုင်ငံအပါအဝင်ဒေသရင်းကသတင်းမီဒီယာတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုထောက်ပြသွားတာပါ။သတင်းမီဒီယာလွတ်လပ်ခွင့်တွေအပြည့်အဝမရှိသေးတဲ့မြန်မာနိုင်ငံမှာပြည်ခရက်နဲ့ဆက်အနာသိမ်းပြီးနောက်ပိုင်းသတင်းသမားတွေဖမ်းဆီးခံရတာမီဒီယာလုပ်ငန်းတွေပိတ်လိုက်ရတာတွေအပါအဝင်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်တွေပေါ်ဖိနှိပ်မှုတွေကိုလည်းထွက်ဆိုသွားကြပါတယ်ခင်ဗျာ။